သမ္မတဒေါ်နာထရန့်လူဝင်မှုကြီးကြရေးဆိုင်ရာပြဋ္ဌာန်းချက်အစ်တွေပုံတူနေကထုတ်ပြန်လိုက်တာမှာမက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မဲ့ကိစ္စအပါအဝင်အမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ပြုထားတဲ့ဒုက္ခသည်တွေကိုလက်တလောဆိုင်းငံ့တာနဲ့အရေးအတွက်လျှော့ချတာတွေလှုပ်ဆောင်တဲ့အစီအစဉ်တွေပါဝင်ပါတယ်ဒုက္ခသည်ရေးဆောင်ရွက်သူတွေကတော့ဒါဟာဒုက္ခသည်တွေအတွက်အခက်တွေ့စေနိုင်တဲ့ပြဋ္ဌာန်းချက်မျိုးဖြစ်တယ်လို့ထောက်ပြကြပါတယ်ပြည်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ရှင်
လူဝင်မှုကြီးကြရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုလှုပ်ဆောင်တဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။သမ္မတထရမ့်လက်မှတ်ရေးထိုးလိုက်တဲ့အမိန့်ကြေညာချက်နဲ့ပတ်သက်လို့ဖူထူးနေ့ကကျင်းပတဲ့ဒင်းသာရှင်းလင်းပွဲမှာအင်ပီရိုပြောခွင့်ရရှောင်းစပိုက်ဆာကအခုလိုရှင်းပြပါတယ
်။ The first order is the border security and immigration enforcement improvements. It addresses long overdue border security issues.And it's the first order of
သူပြောတာကတော့သမ္မတအမိန့်ကတော့နေဆက်တဲ့လူဝင်မှုကြီးကြပ်ရေးအတွက်လုံခြုံရေးတိုးမြင့်လှုပ်ဆောင်မယ့်အချက်ဖြစ်ပြီးကာလရှည်ကြာဖြစ်နေတဲ့နေဆက်လုံခြုံရေးပြဿနာကိုကင်တွယ်ဖြေရှင်းမှာဖြစ်တဲ့အကြောင်းပထမဆုံးအချက်ကတော့အမေရိကန်တောင်ပိုင်းနေဆက်မှာတတိုင်းကြီးတိဆောက်ဖို့ဖြစ်တဲ့အကြောင်းဒုတိယအမိန့်ကြေညာချက်ကတော့အမေရိကန်ပြည်တွင်းလုံခြုံရေးတိုးမြင့်ဖို့ဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးဥပဒေတွေကိုပိုတိတိကျကျအရေးယူဆောင်ရွက်ဖို့ရှိပြီးဗဟုအစိုးရလက်အောက်မှာရှိတဲ့ဌာနတွေကဒီဥပဒေတွေကိုချွင်းချက်မရှိပြတ်ပြတ်သားသားလိုက်နာဆောင်ရွက်သွားကြရမှာဖြစ်ကြောင်းရှောင်းစပိုက်ဆာကပြောသွားတာဖြစ်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတည်ဆောက်မဲ့ဒဏ္ဍာရီအတွက်ကုန်ကျစရိတ်ကိုတော့အစပိုင်းမှာအမေရိကန်နိုင်ငံကအခွန်ဖေးဆောင်သူတွေရဲ့ငွေတွေကိုတုံးဆွဲသွားမှာဖြစ်ပေမဲ့နောက်ပိုင်းမှာမက္ကဆီကိုနိုင်ငံကတနည်းနည်းနဲ့ပြန်လည်ပေးဆပ်ရမယ်လို့သမ္မတထရမ့်ကပြောထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာအမိမြေလုံခြုံရေးဝန်ကြီးတဲ့ဂျွန် F. ကယ်လီကိုဌာနနဲ့မိတ်ဆက်ပေးတဲ့အခမ်းအနားမှာနေဆက်လုံခြုံရေးနဲ့ပြည်တွင်းလုံခြုံရေးတို့အတွက်အရေးယူဆောင်ရွက်မှုရဲ့အကျိုးရလဒ်ကိုအခုလိုပြောကြားခဲ့ပါတယ
်။ A nation without borders is not a nation. Beginning today, the United States of America gets back control of its borders, gets back its borders.
နေနမိတ်မပိုင်ခြားထားတဲ့နိုင်ငံဟာနိုင်ငံရဲ့အင်္ဂါရက်နဲ့မညီပါဘူး။ဒါကြောင့်ဒီကနေ့အစလို့အမေရိကန်ပြည်ထောင်စုအနေနဲ့သူ့နယ်နမိတ်ကိုပြန်လည်ထိန်းချုပ်မှာဖြစ်ပြီးနိုင်ငံသားတွေလက်ထဲပြားမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်လက်မှတ်ရေးထိုးခဲ့တဲ့သမရအမိတ်နှစ်ရက်ဟာလူအသက်ပေါင်း3000ချီကတည်းကဖြစ်သလိုအလုတ်ကိုင်း3000ချီဖန်တီးပေးပြီးဒေါ်လာဘီလီယံပေါင်းများစွာလဲဝင်လာစီမှာဖြစ်ပါတယ်။ဒီအမိတ်နှစ်ရက်ဟာကျွန်တော်တို့မဲဆွယ်လှုပ်ရှားစဉ်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပေးခဲ့တဲ့ဂရုတွေပဲဖြစ်ပါတယ
်။သမရထရမ့်အစိုးရအဆိုပြုလိုက်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေထဲမှာမက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်တာအမေရိကန်နိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်သူတွေကိုအကာအကွယ်ပေးထားပြီးသူတို့ဘယ်သူတွေဖြစ်တယ်ဆိုတာကိုအစိုးရကိုထုတ်ဖော်ပြောဆိုဖို့ညှဉ်းဆန်သူတွေကိုထိတ်တန့်ရင်ဆိုင်သွားမယ်ဆိုတဲ့အချက်၄ရအပြင်တရားဝင်ဝင်ရောက်လာကြမဲ့ဒုက္ခသည်တွေကိုလေးလတာဝင်ရောက်ခွင့်ဆိုင်းငံ့ထားတာအပြင်အရှေ့လက်ပိုင်းဒေသခုနှစ်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ရက်30တားမြစ်ထားတာတွေလည်းဆက်လက်လှုပ်ဆောင်သွားမယ့်အစီအစဉ်တွေထဲမှာထည့်သွင်းထားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုကနှစ်စဉ်လက်ခံနေတဲ့ဒုက္ခသည်အရေးအတွက်တသိန်းကျော်ဝန်းကျင်ကနေ5000အထိလျှော့ချသွားမယ့်အစီအစဉ်ကိုလည်းမကြာခင်ထုတ်ပြန်သွားဖို့ရှိတယ်လို့သိရပါတယ်။အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာအခြေစိုက်နေထိုင်ပြီးမြန်မာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ဒေါက်တာရိုဒင်းငါကတော့သမရထွန်းရဲ့ policy အစ်စ်ဟာမြန်မာဒုက္ခသည်တွေအတွက်အလားလာကောင်းမဟုတ်ဘူးလို့သုံးသပ်ပါတယ်
။တော်တော်လေးကိုထိခိုက်ပြီးတော့အခက်အခဲကြုံသွားမယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ဒီ American အစိုးရရဲ့ policy အရလုံထုံးလုံနေရတနစ်ကိုဘာနာရေးနှစ်တနစ်အတွက်ပဲ American နိုင်ငံကိုဒုက္ခသည်တွေဝင်ခွင့်ပြုတာဖြစ်တယ်။ဒီ2016 October 1ရက်နေ့2019စက်တင်ဘာလကုန်30ရက်နေ့အထိအမေရိကန်ဆိုရနေမြန်မာ refugee တွေကို14,000လက်ခံဖို့ဒါအိုဘားမားနေပြီးခဲ့တဲ့နှစ်2016စက်တင်ဘာလထဲမှာလက်မှတ်ထိုးပြီးသားဖြစ်တယ်။ဒါအခုအသက်ဝင်နေတယ်ပေါ့။အခုကျွန်တော်တို့သတင်းကြားရတဲ့အတိုင်းတအခုသမ္မတအစ် President Trump မှနေ executive order ပေါ့နော်။သမ္မတရဲ့အမိန့်နဲ့လေးလ freeze ပေါ့နော်ပိတ်လိုက်တယ်ဆိုတဲ့အခါကျတော့ဒီဟာတွေအားလုံးပထမဆင့်တော့လေးလာတော့ဒါဝင်လာလို့မရတော့ဘူးပမာပြီးအဲဒုက္ခတွေတွေထိုင်းမြန်မာနယ်စပ်မလေးရှားအိန္ဒိယပေါ့နော်အစရှိသဖြင့်နောက်အဲ့လေးလာကြော်ပြီးရင်လဲသမ္မတအိုဘားမားလက်ထက်ကခွင့်ပြုထားတဲ့14,000ကိုအများကြီးရှော့ချနိုင်သေးတယ်နော်လင့်ချက်တော့အာပိတ်ထားလို့မရတော့ဘူးနဲ့တူတယ်လို့ကျွန်တော်မြင်တယ်
2016ခုနှစ်တုန်းကတော့အမေရိကန်ပြည်ထောင်စုကဒုက္ခသည် 15,000 လောက်လက်ခံခဲ့တာမှာအဲ့ဒီအထက်မှာမြန်မာနိုင်ငံကဒုက္ခသည် 12,000 ခန့်လဲပါဝင်ပါတယ်ခင်ဗျာ